Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ခါနေ2018ခုနှစ်ဇူလိုင်လ28ရက်စနေညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်အသံတွင်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနားလောင်နေတွေ့ကြညာပေးပါပါအမေရိကန်စီးပွားရေးဟာ၄နှစ်အတွင်းအမြန်ဆုံးနှုတ်နဲ့တိုးတက်နေတဲ့ဆိုပေမဲ့ဒါဟာယာယီတာဖြစ်လိမ့်မယ်လို့ပညာရှင်တွေကထောက်ပြကြပါတယ်။ကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်မှကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့ဒီအပိုင်းတွေအတွင်းမှာမြန်မာနိုင်ငံတဝက်မုတ်တုံမိုးအားကောင်းပြီးတော့မြေရေတွေကစိုးရိမ်ရေမတ်အထက်ကိုကျော်လွန်တဲ့အထိမြင့်တက်နေလို့ဒေသခံပြည်သူတွေသဘာဝဘေးအန္တရာယ်အထူးသတိထားကြဖို့မိုးစလညွှန်ကြားရေးမှူးချုပ်ကသတိပေးပြောဆိုလိုက်ပါတယ်။
ဒီကတော့ဒီရေပိုင်းတွေပေါ့နော်ဒီရေပိုင်းတွေမှာအရှိမနေကိစ္စတွေတော့ပေါ့နော်ဒီရေကိစ္စတွေမှာပြီးသွားတော့လို့ကျွန်တော်လည်းပြောချင်ပါတယ
်နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်ဒီလိုမျိုးကဘာတပွဲမှာပါဆန်ရင်ချိုးလောက်အောင်ဒီလိုမျိုးဒီသဘာဝဘေးအန္တရာယ်တွေကြုံနေရတာကတော့ရာသီဥတုဖောက်ပြန်မှုတွေရဲ့အကျိုးဆက်ဖြစ်တယ်ဆိုပြီးကုလသမဂ္ဂရဲ့ကဘာမိုးလေဝသဆိုင်ရာအဖွဲ့ကသတိပေးလိုက်တဲ့သတင်းစားတဲ့သတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိသလိုဒီဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ညာဒုက္ခသည်တွေကိုကျွန်းတွန်းပေါ်မှာပြောင်းရွှေ့ထားမယ်အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်တဲ့တဲ့ရင်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအခြေဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ဒီသတင်းပတ်အတွင်းအမေရိကန်ကိုယ်စားလှယ်တွေနဲ့ကာတာမှာတွေ့ဆုံခဲ့တယ်လို့တာလီဘန်တွေဘက်ကအတည်ပြုပြောပါတယ်အာဖဂန်နစ္စတန်နိုင်ငံက18နှစ်ကြာစစ်ပွဲတွေအဆုံးသတ်ဖို့အတွက်အခုလိုတွေ့ဆုံကြတာပါဒိုဟာမှာကျင်းပတဲ့ဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကတောင်းတဲ့အလေအာရှဆိုင်ရာဒုလက်ထောက်နိုင်ငံသားဝန်ကြီးအယ်လစ်ဝဲလ်စ်ကဦးဆောင်ခဲ့တယ်လို့တာလီဘန်ပြောခွင့်ရကတောက်ကြနေတဲ့ကဗီအိုကိုပြောပါတယ်အမိမဖော်လို့တဲ့တာလီဘန်အရာရှိတဦးကတော့အခုဆွေးနွေးပွဲအတွင်းရှေ့လျှောက်အပြန်အလှန်ဘယ်လိုဆက်သွယ်ညှိနှိုင်းကြမလဲဆိုတာတွေကိုဆွေးနွေးခဲ့ကြတာလို့ပြောပါတယ်ဆွေးနွေးပွဲဟာအလွန်အဆင်ပြေခဲ့ပြီးတိုးတက်မှုတွေရှိတယ်လို့တာလီဘန်တွေကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူးဒါလို့ဆွေးနွေးခဲ့တာနဲ့ပတ်သက်လို့အခုသတင်းပတ်အစောပိုင်းမှာအမေရိကန်သတင်းစာရီကရေးသားဖော်ပြပေမဲ့အမေရိကန်ဘက်ကရောတာလီဘန်ဘက်ကရောအတည်ပြုပြောကြားခဲ့တာမျိုးတော့မရှိပါဘူးဒီတော့တွင်အာဖဂန်နစ္စတန်ကဒီကလေးမီဖွားရေးတနန်းချောင်းတစ်ချောင်းကိုအကြမ်းဖက်သမားတွေကတိုက်ခတ်ခဲ့ပါတယ်နန်ဂါဟာပြည်နယ်မြို့တော်ဂျလလာဘတ်ကတနန်းချောင်းကိုဒီကနေ့တိုက်ခတ်ရမှာပောက်ကွဲတန်တွေတနက်တန်တွေကြားရတယ်လို့အာဏာပိုင်တွေကပြောပါတယ်ပောက်ကွဲမှုကနေတနန်းသူတချို့ကိုကယ်တင်နိုင်ခဲ့ပေမဲ့အသေးအပြောက်စီးရင်တော့အတိအကျမသိရသေးသလိုဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့လည်းပြောဆိုထားတာမျိုးမရှိသေးပါဘူး။ဒါပေမဲ့လည်းအလားတူတိုက်ခိုက်မှုမျိုးကိုတော့သူတို့လက်ချက်ဖြစ်ကြောင်း IS အစွန်းရောက်တွေကပြောကြားထားပူပါရယ်ခင်ဗျာ
။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်တပ်ဖွဲ့နဲ့ပူးတွဲပြီးတော့ကင်းလဲ့မဲ့တူရကီတပ်ဖွဲ့တွေကိုတနန်းပေးဖို့ပစ္စည်းကိရိယာတွေတူရကီအခြေစိုက်စခန်းကိုရောက်သွားပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါရယ်။တူရကီတောင်ပိုင်းမှာအမေရိကန်တပ်ဖွဲ့တို့အုံပြုနေတဲ့မဟာဗျူဟာကျတဲ့ Incirlik Latest အခြေစိုက်စခန်းကိုတနန်းပစ္စည်းတွေရောက်သွားတဲ့အကြောင်းဝန်ကြီးမက်ဒစ်ကပင်နဂွန်စစ်ဌာနချုပ်မှသတင်းထောက်တွေကိုမနေ့တောက်ကြားနေ့ကပြောဆိုခဲ့တာပါ။လာမယ့်သတင်းပတ်တွေအတွင်းတနန်းတွေစနိုင်မယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါရယ်။တူရကီတပ်ဖွဲ့တွေကိုတနန်းပေးပြီးတာနဲ့တပြိုင်တည်းဆီးရီးယားနိုင်ငံထဲမှာအမေရိကန်နဲ့တူရကီတပ်ဖွဲ့တို့ပူးရဲကင်းလဲ့ကြမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဆီးရီးယားနိုင်ငံမြောက်ပိုင်းကမတီးမငြိမ်ဖြစ်နေတဲ့မန်ဘီဒ်မြို့အနီးမှာပြီးခဲ့တဲ့လကတူရကီတပ်ဖွဲ့နဲ့ညီနိုင်ပြီးအမေရိကန်တပ်ဖွဲ့တို့ကတီးကြားကင်းလဲ့ခဲ့ပါတယ်။ဒီမြို့မှာကတ်တိုက်ခိုက်ရေးသမားတွေကခိုးလုံနေတာပါ။တူရကီကိုစန့်ကျင်တဲ့အကြမ်းဖက်သမားတွေအဖြစ်တူရကီအစိုးရကပြောဆိုထားတဲ့ကတ်တိုက်ခိုက်ရေးသမားတွေကိုအမေရိကန်ဘက်ကကြော်တောင်းနောက်ခံပေးထားတာပါ။တူရကီတပ်ဖွဲ့ကိုတင်တန်းပေးရတဲ့ရွက်ချက်ကမန်ဘီဒ်မြို့မှာရေရှည်လုံခြုံမှုရရှိရေးအထောက်အကူဖြစ်စေဖို့နဲ့နေတိုးတပ်ဖွဲ့ရဲ့မဟာမိတ်တူရကီကိုပေးထားတဲ့ကတိအတိုင်းလှုပ်ဆောင်တာလည်းဖြစ်တယ်လို့ပင်နဂွန်ကပြောပါရယ
်အမေရိကန်စီးပွားရေးဟာဧပြီ၊မေနဲ့ဇွန်လတွေမှာ၄နှစ်အတွင်းအမြန်ဆုံးနှုတ်နဲ့တိုးတက်လာပါရယ်ကုတန်ရောင်းဝယ်ရေးဌာနရဲ့တောက်ကြနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဒုတိယ3လပတ်အတွင်း 4.1 ရာခိုင်နှုန်းအထိတက်လာတယ်လို့ဆိုပါရယ်သမ္မတဒေါ်နယ်ထရမ့်ကတော့အခွန်စနစ်ပြုပြင်ပြောင်းလဲခဲ့တာနဲ့သူ့ရဲ့ကုန်သွယ်ရေးမူဝါဒသစ်တွေဟာအမေရိကန်စီးပွားရေးတိုးတက်လာအောင်အထောက်အကူပြုခဲ့တယ်လို့ပြောပါရယ်ဒီနေ့အစောပိုင်းက 1.5 ထရီလီယံဝန်ငွေကွန်ရှော့ကောက်ခံတာအပါအဝင်အခွန်စနစ်ပြုပြင်ပြောင်းလဲရေးအစီအစဉ်တွေကြောင့်အမေရိကန်လူထုနဲ့လုပ်ငန်းတွေမှာငွေပိုသုံးဆွဲလာနိုင်ပြီးတော့အခုလိုစီးပွားရေးတိုးတက်လာတာဖြစ်ကြောင်းပညာရှင်တွေကသုံးသပ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်တွေတစ်ခုပြီးတစ်ခုစတင်အသက်ဝင်လာပြီးဆိုတာနဲ့ဒီထက်မကအခြေအနေပိုကောင်းလာနိုင်လို့လဲထရမ့်ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းဒီလိုလာလာတွေဟာ ရာယီသာဖြစ်ပြီးတော့နောင်လာမယ့်လတွေအတွင်းပုံမှန်ပြန်ဖြစ်သွားမယ်လို့ပညာရှင်များပြားကခန့်မှန်းထားပါတယ်။ဥပမာအနေနဲ့ဆိုရင်တရုတ်နဲ့အမေရိကန်ကုန်သွယ်ရေးစစ်ပွဲကြောင့်တရုတ်ဘက်ကလက်တုံပြန်ပြီးတော့အမေရိကန်ဘက်ကိုကုန်သွယ်ကွန်တိုးမကောက်ခင်မှာအမေရိကန်ပေပီဇက်တွေကိုအများပြားဝယ်ယူကြတာမျိုးကြောင့်စီးပွားရေးတိုးလာတာမျိုးဖြစ်တယ်လို့ bankrate.com ကစီးပွားရေးပညာရှင်တဦးဖြစ်တဲ့ Mark Hamrick ကထောက်ပြပါရယ်ဒါ့ပြင်အခွန်တိုးကောက်ခံတာကြောင့်စိုက်ပျိုးရေးကဏ္ဍကထွက်ကုန်အများပြားဝယ်ယူမှုတွေရော့ကျသွားနိုင်ကြောင်းလည်းသူကထောက်ပြပါရယ်
အမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာရွှေပြောင်းဝင်ရောက်လာကြတဲ့ကလေးတွေကိုထိနှိမ်ထားတဲ့နေရာကအခြေအနေတွေဆိုးဝါးနေတယ်ဆိုတော့အစီရင်ခံစားတဲ့ Trap ပေါ်လာတာကြောင့်အဲ့ဒီအခြေအနေကိုတိချာလွတ်လပ်သူတွေကိုခံထားပြီးတော့စောင့်ကြည့်သွားမယ်လို့ကယ်လီဖိုးနီးယားပြည်နယ်ကပြည်ထောင်စုတရားသူကြီးတဦးကပြောပါတယ် Texas ပြည်နယ်က Rio Grande Valley ရပ်မှာရှိတဲ့အစိုးရရဲ့ထိနှိမ်ရေးစခန်းတွေမှာပြဿနာတွေထပ်တလဲလဲဖြစ်နေပုံရတယ်လို့ Los Angeles မြို့ကတရားသူကြီး Dolly Gee ကပြောပါတယ်စခန်းကအခြေအနေတွေကိုသုံးသပ်အကဲဖြတ်ရမှာအစိုးရဘက်ကစောင့်ကြည့်အဖွဲ့နဲ့ရွှေပြောင်းမိဘတွေရွှေမြင်ပုံတွေကွဲလဲနေတယ်လို့ပဲသူခံထားမဲ့လွတ်လပ်တဲ့စောင့်ကြည့်အကဲဖြတ်သူဖက်ကတမာဒိဋ္ဌံကြတဲ့အမြင်ကိုတင်ပြနိုင်လိမ့်မယ်လို့လည်းတရားသူကြီးဒေါ်လီကပြောပါတယ်။ထိနေစခန်းမှာကျွေးတဲ့အစာအသောက်တွေကရက်လွန်ပြီးတော့အနံ့အသက်မကောင်းတော့တာရေမလုံလောက်တာနဲ့အခန်းတွေထဲမှာလေအေးဆက်တွေမြင်ထားလို့အေးဆက်လွန်းနေတယ်ဆိုပြီးရွှေပြောင်းကလေးတွေနဲ့မိဘတွေဖက်ကပြောပါတယ်။အမေရိကန်နိုင်ငံနဲ့တရားမဝင်ရောက်ရကမိဘတွေနဲ့ခွဲပြီးတော့ထိနှိမ်ခံရတဲ့ကလေးတွေကိုသူတို့ရဲ့မိဘအုပ်ထိန်သူတွေနဲ့ပြန်လည်ပေါင်းစည်းပေးရမယ်ဆိုတဲ့တရားရုံးအမိန့်တိုင်းလှုပ်ကိုင်နေကြချိန်မှာပဲတရားသူကြီးဒေါ်လီကရဲ့လှုပ်ဆောင်ချက်ထွက်ပေါ်လာတာဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရခင်ဗျာ။ကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်တနင်္ဂနွေနေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါရ။ဒါပေမဲ့လည်းဒီရွေးကောက်ပွဲမှာအဓိကအတိုက်ခံပါတီတွေမပါဝင်နိုင်တဲ့အတွက်အာဏာကို33နှစ်ကြာရယူထားတဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရကပဲဆက်ပြီးတော့အာဏာချုပ်ကန်ထားနိုင်လိမ့်မယ်လို့အများစုကယူဆထားတာပါ။အခုခါမှာတော့နိုင်ငံတော်ဝန်ကမဲယုံနေမှာမဲဘုံတွေအစင်းသင်းဖြစ်နေပြီးမဲယုံ2300မှာလဲမဲဆန္ဒရှင်စင်းနေထုတ်ပြန်ထားပြီးပါပြီမှတ်ပုံတင်ထားတဲ့မဲဆန္ဒရှင်ဥယျာဉ် 8.3 သန်းရှိတယ်လို့လဲဆိုပါရယ် NEC ရွေးကောက်ပွဲကော်မရှင်ပြောခွင့်ရ Dim Sovnarum ကတော့ဒီရွေးကောက်ပွဲကျင်းပဖို့အလုံးအသိအနေထားရအောင်ပြင်ဆင်ထားနိုင်တာကြောင့်ဂုဏ်ယူကြောင်းပြောပါရယ်မဲပေးသူအရေအတွက် 60 ရာခိုင်နှုန်းထိရှိလိမ့်မယ်လို့လဲသူကခန့်မှန်းထားပါရယ်မနေ့ကနှစ်ကုန်ပိုင်းထီတုံကတော့အာဏာရပါတီနဲ့အတိုက်ခံပါတီကြားမဲရလက်သိပ်ကွာမှာမဟုတ်ကြောင်းခံမှန်းထားတာပါဒါပေမဲ့လည်းကမ္ဘောဒီးယားအတိုက်ခံပါတီဖြစ်တဲ့ CNRP ကမ္ဘောဒီးယားကက်တင်ရေးပါတီဟာအမေရိကန်နဲ့ပေါင်းပြီးတော့လက်ရှိအစိုးရကိုဖြုတ်ချဖို့ကြံစည်ရဲဆိုတဲ့ဆွဆွဲချက်နဲ့တရားရုံးက CNRP ကိုနိုဝင်ဘာလအတွင်းဖျက်သိမ်းခဲ့ပြီးနောက်မှာတော့ဟွန်ဆန်ရဲ့အာဏာရပါတီကပဲဆက်ပြီးတော့အနိုင်ရလိမ့်မယ်ဆိုပြီးအလုံးကသုံးသပ်ထားတာပါ2013ခုဒီကမ္ဘာခင်ဗျာဒီကမှာခင်ဗျာ2013ခုနှစ်တုန်းကလည်းကျင်းပတဲ့ရွေးကောက်ပွဲမှာ CNRP အနေနဲ့မဲအနေငယ်နဲ့သာကတ်ရှုံးခဲ့တာကြောင့်ဟွန်ဆန်အစိုးရဟာသူ့ပါတီအနိုင်ရဖို့အခုလိုအတိုက်ခံပါတီကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့လည်းရှုမြင်ကြပါတယ်။ဒါပေမဲ့လည်း CNRP ကိုဖျက်သိမ်းလိုက်တဲ့အကြောင်းရင်းအထောက်အထားခိုင်ခိုင်လုံလုံရှိပြီးတော့ဥပဒေကြောင်းအရဆောင်ရွက်တာသာဖြစ်ကြောင်းအစိုးရကပြောဆိုသလိုဘသူကမှကိုယ့်ရဲ့အတိုက်ခံကိုနိုင်စေလိုတဲ့ဆန္ဒမရှိဘူးဆိုပြီးတော့လေပါတီကောင်းဆောင်ဘက်ကကာကွယ်ပြောဆိုပါတယ်မနေ့ဖမှာကျင်းပမယ့်ရွေးကောက်ပွဲမှာတော့တခြားပါတီငယ်19ပါတီဝင်ရောက်ရှင်ပြန်မှာဖြစ်ပေမဲ့လက်ရှိအာဏာရပါတီရဲ့အနေထားကိုကြော်လာနိုင်မှာတော့မဟုတ်ပါဘူးခင်ဗျာ
အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တပရာဒက်ရှ်ပြည်နယ်မှာမိုးတဲထန်စွာရွာသွန်းနေတာမှာအိမ်တွေပြိုကျပြီးတော့ရေကြီးရေရှမ်းမှုတွေဖြစ်နေတယ်လို့မိုးရွာသွန်းမှုနဲ့ဆက်စပ်တဲ့မတော်တဆမှုတွေကြောင့်နှစ်ရက်အတွင်းလူပေါင်း49ဦးထပ်မံသေဆုံးခဲ့ရပါတယ်။ပြည်နယ်နေရာတချို့မှာမိုးကြီးရွာကအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရပြီးဆာဟာအန်ပါမြို့မှာလည်းလူ70ဦးထပ်မံသေဆုံးခဲ့ရတယ်လို့အကူအညီပေးရေးကော်မရှင်နာယုံပြောခွင့်ရသူကဒီကနေ့အတည်ပြုပြောဆိုပါတယ်။ဥတ္တပရာဒက်ရှ်ပြည်နယ်ဝန်ကြီးချုပ် UG အာဒီယာနာကမိုးအကြီးအကျယ်ရွာသွန်းနေတဲ့မြို့နယ်အလုံးကိုတွားရောက်ကြည့်ရှုဖို့အဲ့ဒီကဒေသခံတွေကိုတိပေးဖို့အိုဟောင်းနေတဲ့အဆောက်အုံတွေကိုရှာဖွေပြီးအဲ့ဒီမှာနေထိုင်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းဖို့သူရဲ့အကြီးတန်းတာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့ပြည်내အစိုးရပြောခွင့်ရသူကပြောပါတယ်။မိုးတံအပြင်းထန်ခံစားခဲ့ရသူတွေကိုချက်ချင်းငွေကြေးထောက်ပံ့ပေးဖို့နဲ့ဆေးဝါးကုသဖို့ခံယူဖို့လိုအပ်နေသူတွေကိုအကူအညီတွေပေးနိုင်ရေးလမ်းညွှန်ချက်ကိုလည်းထုတ်ပြန်လိုက်တယ်လို့ပြောခွင့်ရသူကဆိုပါတယ်။အိန္ဒိယနိုင်ငံရဲ့လူဦးရေအထူးထဆုံးဖြစ်တဲ့ဥတ္တပရာဒက်ရှ်ပြည်နယ်မှာလာမယ့်48နှစ်အထိမိုးဆက်လက်ရွာသွန်းမယ်လို့မိုးလေဝသဌာနတာဝန်ရှိသူတွေကခန့်မှန်းထားပြီးစာတင်ကြောင်းတွေကိုလည်းပိတ်ထားပါတယ်။
ဂျပန်နိုင်ငံမှာအင်အားပြင်းထန်တဲ့တိုင်ဖုန်းမုန်တိုင်းနီးကပ်လာတာကြောင့်လေယာဉ်ခီးစဉ်ရာကျော်ရနှားထားရပြီးလူတွေဟာလည်းရေကြီးရေရှမ်းမှုပေးရန်တွေကနေဘေးလွတ်ရာကိုရှောင်ရှားနေထိုင်နေကြပါရယ်။ဂျွန်ဒါရီတိုင်ဖုန်းမုန်တိုင်းဟာစနေနေ့နောက်ပိုင်းနဲ့တနင်္ဂနွေနေ့တွေမှာဂျပန်ကိုဝင်ရောက်မယ်လို့ခန့်မှန်းထားတာပါ။မုန်တိုင်းကြောင့်အဓိကကျွန်းတွေထဲမှာပါဝင်တဲ့ဟွန်ရှူကျွန်းမှာမိုးအကြီးကျယ်ရွာသွန်းပြီးအဲဒီဒေသနဲ့တူတူမြို့ပတ်ဝန်းကျင်မှာနောက်ထပ်24နာရီအတွင်းမိုးရေကြိမ်15လက်မလောက်ထိရွာသွန်းမယ်လို့ဂျပန်မိုးလေဝသဌာနကခန့်မှန်းထားပါရယ်။အခုလအစောပိုင်းကတော့ဂျပန်အနောက်ပိုင်းမှာရေကြီးရေရှမ်းပြီးတော့မြေပြိုကျကြောင့်လူ200ကျော်သေဆုံးခဲ့ပါတယ်။36နှစ်အတွင်းအဆိုးရွားဆုံးဘေးရန်တွေကြာရောက်တဲ့မာဘီမှာတော့ဆက်ရဲနေရာတွေအုံပြပြီးတော့မြေကမ်းတစ်လျှောက်သေးသေးဒီနဲ့လိုက်လံကာရန်နေတယ်လို့ NHK သတင်းဌာနကပြောပါတယ်။တိုကျိုမြို့ကဟန်နဒါလေဆိပ်အပါဝင်ဘေးပတ်ဝန်းကျင်လေဆိပ်တွေကိုဝန်ထွက်နေတဲ့လေယာဉ်ခီးစဉ်108ခုလောက်ကိုလည်းရန်နာထားကြောင်းဂျပန်လေကြောင်းလိုင်းကပြောပါတယ်အခုလိုမုန်တိုင်းကြောင့်စနေညနေမှာကျင်းပဖို့ရှိတဲ့တိုကျိုမြို့ဝန်းကျင်ကဆူမီဒါဂေါမြစ်မီရှူမီဗန်ပစ်ဖောက်ပွဲနဲ့တခြားနေရာတွေပွဲတော်တွေကိုလည်းရပ်ဆိုင်ထားတယ်လို့တချို့ကလည်းရွှေဆိုင်ထားပါတယ်အခုနေ့ဇူလိုင်လအတွင်းဂျပန်နိုင်ငံဟာရာသီဥတုဖောက်ပြန်မှုတွေကိုအကြီးအကျယ်ရင်ဆိုင်နေရပြီးတနင်္လာနေ့တုန်းကဆိုရင်လဲတိုကျိုနီးတဝိုက်မှာ106ဖာရင်ဟိုက်အထိအပူချိန်တိုးလာတာကြောင့်လူ80ထက်မနည်းသေဆုံးပြီးတော့2000ကျော်ဆေးယုံတဲ့ကုသမှုခံယူခဲ့ရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနောက်ဘက်ကကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော်မီအကြီးအကျယ်လောင်ကျွမ်းနေရမှာအဆောက်အုံပေါင်း900ကျော်မီတဲ့ပါသွားသလိုနောက်ထပ်အဆောက်အုံပေါင်း5000ထက်မနည်းလဲမိဘတင့်မဲ့နေထားမှရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်မိဘကြောင့်မိသားသမားနှစ်ဦးသေဆုံးခဲ့ရပါတယ်လူပေါင်း9000ရှိတဲ့ Readings မြို့ကိုမိကူးလာတဲ့အတွက်ဒေသခံထောင်ထဲကြီးပြေလို့ရတင်ဆောင်ခဲ့ရတာပါမြေယာအခြေအဝန်ဟက်တာ18000ထိမိကူးဆက်လောင်ကျွမ်းသွားပြီလို့ပြည်နယ်သစ်တော်ကကွေးဌာနကပြောပါတယ်ရှိုးမီအဖြစ်ယုံကြည်ရတဲ့ကယ်လီဖိုးနီးယားတာဝန်မှာတော့တာညာရှိသူကိုဖန်ဆီးထားပြီးဒီမိကြောင့် Itwill မြို့ဒေသခံ12000ကျော်ပေးလို့ရတင်ဆောင်နေရပါတယ်။တော်မီလောင်နေတဲ့ပြည်내တောင်ပိုင်းနဲ့မြောက်ပိုင်းကိုအုပ်ချုပ်ရေးမှူး Jerry Browns ကအရေးပေါ်အခြေအနေကြေညာထားသလိုမကြာခင်ဖြစ်လာတော့မယ့်ကပ်ဘေးဆိုကြီးတွေပြည်ထောင်စုအစိုးရစီကအရေးပေါ်အကူအညီတောင်းခံထားပါတယ
်။စနေညနေခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန်းရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ဒီရက်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံတဝန်းမုတ်တုံမိုးအားကောင်းပြီးတော့မြေရည်တွေကနှစ်ပေါင်း90ကျော်အတွင်းမကြုံစဘူးစိုးရင်ရေမက်ကျော်လွန်တဲ့အထိမြင့်တက်နေတဲ့အတွက်ရေဘေးသင့်ဒေသတွေကဒေသခံပြည်သူတွေသဘာဝဘေးအန္တရာယ်အထူးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။အထူးသဖြင့်ကတော့ကရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးတွေမှာမိုးများရေကြီးပြီးတော့ရေလွှမ်းမိုးမှုတွေကအကြီးအကျယ်ဖြစ်နေပါတယ်။ဘီးလင်းဘက်မှာတော့ကြီးကဲစဲပေးနေသူတွေတောင်ရေထဲကိုမျောပါပျောက်ဆုံးတာတွေရှိနေတဲ့အတွက်ဘေးရန်ရဲ့ရှိတဲ့နေရာတွေကိုမသွားကြဖို့ဒေသခံပြည်သူတွေကိုအထူးသတိပေးနေကြပါတယ်။နိုင်ငံတော်ကရေဘေးသစ်အခြေအနေတွေကိုတင်ပြပေးခြင်းပါတယ်ရှင်။မြန်မာနိုင်ငံတော်ကဒီနှစ်မိုးတွင်မုတ်တုံမိုးအစကတည်းကမှကိုမုတ်တုံလီကအားလုံးကောင်းနေပြီးတော့နောင်သတင်းပတ်တွေအထိလေမြင့်နေတိုက်ခိုက်မိုးသီးထန်စွာရွာသွန်းပြီးတော့ရေကြီးရေရှမ်းဖြစ်နိုင်တဲ့အတွက်မြေရည်တွေကလည်းစိုးရိမ်ရေမက်အထိကျော်လွန်နေလို့ဒေသခံပြည်သူတွေရေဘေးအန္တရာယ်အထူးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။ရှင်းလာမဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံတော်ဖြစ်ပေါ်လာနိုင်တဲ့မိုးလေဝသအခြေအနေတွေနောက်ဆုံးရတိုင်းထွာချက်တွေနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။
အော်ကျွန်တော်တို့အနီမုတ်တုံတွေကအနီအားတင်းနေရနေအားကောင်းနေပေါ့နော်။ဒီကြောင်းတဲ့ဒေသတွေဖြစ်တဲ့ရိုင်းပြည်နယ်၊မွန်ပြည်နယ်၊ခင်ပြည်နယ်၊ဝိုးရိုင်းဒေသကြီးပေါ့နော်။ဒီဒေသတွေမှာတော့နေရာနှံများမိုးရွာပြီးတော့မှဒေသလိုက်ကိုမိုးကြီးနေတဲ့နေရာရှိပါတယ်။ပြီးတော့ရိုင်းပြည်နယ်၊ရာယူတိုင်းဒေသကြီးနဲ့မြန်မာပြည်တိုင်းဒေသကြီးတွေမှာတော့ဟောပေါ့နော်နေရာကွက်မိုးကြီးမှုတွေရှိပြီးတော့မှနေရာနှံများမိုးရွာနေတဲ့နေရာမျိုးတွေရှိပါတယ်။ဒီနေ့နဲ့အတိုင်းလေးခုပေါ့နော်ရိုင်းပြည်နယ်နဲ့မွန်ပြည်နယ်၊ခင်ပြည်နယ်နဲ့ကျွန်တော်တို့ဘိုးရိုင်းဒေသကြီးတွေမှာကျွန်တော်6ရက်ကနေ9ရက်လောက်ရှိသွားပါပြီ။ဒီစီးသွားတဲ့အတွက်ကြောင့်ကျွန်တော်တို့အဲဒီဒါမှာရှိတဲ့မြေတီချောင်းလေးအနည်းနဲ့ကျွန်တော်တို့ရေကြီးရှမ်းမှုတွေဖြစ်လာတဲ့အနေအထားမျိုးတွေရှိပါတယ်။အောက်လာတလာလုံးမှာတော့ကျွန်တော်တို့ဒီမွန်ပြည်နယ်နဲ့တနင်္လာရီတိုင်းဒေသကြီးမှာတော့အပေါ်မှန်တဲ့ပုံလိုက်ပြီးတော့ကျန်တဲ့တနင်္လာလုံးမှာတော့ကျွန်တော်တို့ပုံမှန်မှုရှင်တော်လက်ရှိမဲ့အနေအထားမျိုးရှိပါတယ်ခင်ဗျာ။ညီအနေနဲ့ပေါ့ညီအနေနဲ့ဆိုရင်တော့ကျွန်တော်တို့ဒီ ARV မြေတီချင်းချင်းမြေတီရောင်းနေတာဆိုရင်ပဲရောင်းလာနိုင်တဲ့အနေအထားမျိုးတွေရှိပါတယ်။ဒါလည်းဒီမြန်မာနိုင်ငံမြောက်ပိုင်းနေမှာဒါတော့ဟိုလာမှာနော်အိုးရတော့ဖြစ်ပူလာနိုင်တဲ့အတွက်ကြောင့်လို့ပါလား။အုံလာပထမဆေးဘက်တွင်မှလည်းအချင်းပြင်းတွေမှာမိုးပူလာနိုင်တဲ့နေရာမျိုးရှိတဲ့ကြောင့်လို့အခုလက်ရှိတော့ကျွန်တော်တို့ကာဗရန်ညီမပဲ ့ဟိုများနေတဲ့ကြောင်းလို့ဒီဆော်မရဲဒီကင်မရာနေနဲ့ဆက်ဆက်နေတဲ့မြစ်တွေပေါ့နော်မြစ်တွေတော့ပြီးတော့ဘိုးတိုင်းကြီးကြီးပေါ့နော်ဒီတရားမှရှိတဲ့မြစ်တွေမှာတော့ကျွန်တော်တို့ဒီမိုးများတဲ့ကြောင်းလို့ရေကြီးမှုရှင်နေတဲ့အနေအထားမျိုးဖြစ်ပါလိမ့်ခင်ဗျာ
အခုရပိုင်းတွင်မှာတော့မိုးများရေကြီးပြီးတော့ရေလွှမ်းမှုတွေရေဘေးအနေနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့ကရင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးအေရဝတီတိုင်းနဲ့ကြံပြည်နယ်နဲ့တိုင်းတွေကဒေသခံပြည်သူတွေအနေနဲ့မိုးလေဝသသတိပေးကြေညာချက်တွေကိုစင်စက်မပြတ်နားဆင်ထားကြဖို့သတိပေးပါတယ်ရေလွှမ်းမှုနဲ့မြေပြိုကျမှုအနေတွေဖြစ်နိုင်တဲ့ဒေသတွေကနေသက်ဆိုင်ရာကပြောင်းရွှေ့ခိုင်းရင်လည်းဒေသခံပြည်သူတွေကလိုက်နာပြီးအများဆုံးရွှေ့ပြောင်းပေးကြဖို့နဲ့ရေကနေရတတ်တဲ့ကူးစက်ရောဂါတွေကိုအထူးသတိထားကာကွယ်ကြဖို့မိုးစလာညွှန်ကြားမှုချုပ်ကသတိပေးပြောဆိုပါရစေ
။ဒီကတော့ဒီရေပန်းကြီးပေါ့နော်ဒီရေပန်းကြီးမှာအရှိမနေကိစ္စတွေတော့ပေါ့နော်ဒီရေကြီးတဲ့ဒေသတွေမှာပြီးသွားလို့ကျွန်တော်ပြောချင်ပါတယ်။နောက်ကတော့ဒီရေကြီးတဲ့ဒေသမှာရှိတဲ့ပြည်သူတွေအနေနဲ့လည်းကျွန်တော်ရဲ့ဒီထုတ်ပြန်တဲ့ထိုင်မှာလည်းကျွန်တော်တို့ပေါ်ပြထားပါတယ်။ပြေးလွတ်တဲ့နေရာလေးပေါ့နော်ရှောင်ရှားနေဆိုင်မှုတော့ကျွန်တော်တို့အကြံပြုချက်ထဲမှာထည့်ထားပါတယ်။ဒီကတော့ဒီပြေးလွတ်တဲ့နေရာလေးမှာကျွန်တော်တို့သွားရောက်နေဆိုင်မှာမျိုးပြန်နေကျွန်တော်မှနေထားချင်ပါတော့ကျွန်တော်ဒီဟာဒီဟာလည်းဒါအော်မိုးရွာလာပြီဆိုရင်ဒါတချို့ဒီနေရာမှာတောင်ကျချောင်းတွေပါလေစီးရဲအဲဒါကြောင့်မို့ဒီဆောင်လို့ဒီကုနီကလေးလုံနေတော့ဒါရေမှာရုပ်ပါသွားတဲ့ဧစာကြီးနဲ့ရှိပါလေစီးရဲကြောင့်လို့ပေါ့နော်ဒီဒီကတော့ကုနီကလေးသူ့ရဲ့ချင်းပါလေဆောင်လို့ဒီမျိုးတို့ဖျက်နေရုံနဲ့ချိုးတင်ဆောင်ရှားယူမှဆောင်ရဖို့အတွက်ကျွန်တော်နည်းပြချလို့ပါလေနောက်တစ်ခုကတော့ဒီရေမင်းတဲ့ဒီလိုအနေနဲ့ပြင်းလို့တဲ့နေရာဒီမှာအဲဒါအရှိပြောဧစာကြီးပါလေနောက်တစ်ခုကတော့ဒီတော့ဘီရဲ့သူ့နဲ့အနည်းဆုံးဆုံးမှရှိတဲ့တော့ဘီရဲ့နေအော်ဒီခေါ်ဒီအနေချက်ဒီဟာနိုင်ငံချက်ဒီထိုင်ဒါနာဆောင်တဲ့မှာ
ပြီးခဲ့တဲ့ရက်ပိုင်းကပဲရေပေးသစ်နေတဲ့ကရင်ပြည်နယ်တွင်းကရေကြီးရေရှမ်းဖြစ်နေတဲ့ဒေသတွေကိုသွားရောက်ပြီးရေပေးသစ်စခန်းတွေကိုကြည့်ရှုခဲ့ပါတယ်ဒီလိုမျိုးအစိုးရဘက်ကကူညီပေးနေတဲ့အပြင်လူမှုအသင်းအဖွဲ့တွေနိုင်ငံရေးပါတီတွေဘက်ကလည်းတက်နိုင်သလောက်ကူညီဆောင်ရွက်ပေးနေကြပါတယ်လို့ကရင်ပြည်သူ့ပါတီရဲ့ဒုက္ခရာဦးစောစေဝါကအခုလိုပြောပါတယ
်ရေပေးအနေနဲ့ရှောင်းတေးရတဲ့ကိစ္စတွေကစားကုန်နေရေးတွေနဲ့ကရေတဲ့ပါပါတဲ့ကိစ္စတွေနဲ့ပြေဆုံးတဲ့ကိစ္စတွေလည်းရှိတယ်ပေါ့ဗျအခုတော့ရေပေါ်လေးတွေလိုက်ပြီးတော့ဟိုကျွန်တော်ဘီလင်းနဲ့မှာတို့ရေဒီပါရီလိုက်ပြီးတော့ဟိုစက်လိုက်ကူညီတဲ့ခင်ဗျာဒီကနေရောက်တော့ပါပါတယ်အခုအလောင်းဥတီတွေရှာမတွေ့ဘူးဖြစ်နေစက်တဲ့နေအဲ့လိုမျိုးတွေတော့ရှိနေတယ်ပေါ့ဗျာနော်အဲ့လားဆိုတော့ဒီပြည်ထောင်စုလေးလည်းလုံးနေပါတယ်နော
်အခုလက်ရှိအခြေအနေမှာတော့စစ်တောင်းမြေကတောင်ကုန်းနဲ့မတောင်မြို့မှာစိုးရိမ်ရေမက်ကျော်လွန်နေပြီးဒါဟာနှစ်ပေါင်း53နှစ်အတွင်းစိုးရိမ်ရေမက်အမြင့်ဆုံးအခြေအနေဖြစ်ပါတယ်ဘီလင်းမြေရေနဲ့တန်လွင်မြေရေကလည်းစိုးရိမ်ရေမက်ကျော်လွန်နေသလိုရွှေကျင်မြေရွှေကျင်မြေရေပဲခူးမြို့ကပဲခူးမြေရေကလည်းစိုးရိမ်ရေမက်ကျော်လွန်နေတာကတော့နှစ်ပေါင်း54နှစ်အတွင်းအမြင့်ဆုံးစိုးရိမ်ရေမက်ဖြစ်နေပါတယ်လို့မိုးစလာညွှန်ကြားမှုချုပ်ကပြောပါတယ်ဒါကြောင့်မို့မြေကန်အနီးနဲ့မြေဒိမ့်ပိုင်းတွေမှာနေထိုင်ကြသူတွေအနေနဲ့မြေရည်ကြီးမှုဘေးအန္တရာယ်ကင်းလွတ်ရာကနေပြီးတော့ရှောင်ချကြဖို့အထူးသတိပြုနေထိုင်ကြဖို့သတိပေးနှိုးဆော်နေပါတယ်။မိုးပြည်တယ်ထဲမှာတော့ရေကြီးရေရှမ်းမှုဖြစ်နေတဲ့အတွက်ရေဘေးရှောင်အိမ်တော်စုပေါင်း 8,600 ကျော်ကိုစားရည်တွေရေကျန်းမာရေးစီစဉ်ဆောင်ရွက်ပေးနေတယ်လို့ပြန်ကြားရေးကသတင်းထုတ်ပြန်ထားပါတယ်ရှင်အခုလိုမျိုးမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းစံချိန်ချိုးလောက်အောင်လို့ရာသီဥတုဖောက်ပြန်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အကြောင်းကိုဆက်ပြီးတင်ပြပေးချင်ပါတယ်။ရာသီဥတုဖောက်ပြန်မှုတွေရဲ့အကျိုးဆက်တွေကိုကမ္ဘာတဝန်းပို့ပြီးတော့မှခန့်စားရမယ့်အခြေအနေတွေနဲ့ကြုံနေရတဲ့အကြောင်းကုလသမဂ္ဂရဲ့ကမ္ဘာမိုးလေဝသဆိုင်ရာအဖွဲ့ WMO ကသတိပေးပြောဆိုလိုက်ပါတယ်။ရာသီဥတုဖောက်ပြန်မှုတွေဖြစ်ရတဲ့အကြောင်းရင်းအမျိုးမျိုးရှိနေပေမဲ့ကမ္ဘာတဝန်းဖြစ်ပွားနေမှုအတိုင်းအတာတွေမှာတော့ကွာခြားမှုတွေရှိနေတယ်လို့လည်း WMO အဖွဲ့ကပြောဆိုထားတဲ့အကြောင်းကုလသမဂ္ဂရုံးချုပ်ရှိရာစွစ်ဇာလန်နိုင်ငံဂျနီဗာမြို့နေ VOA သတင်းတောက်လီဆာရှလိုင်းရဲ့သတင်းပေးပို့ချက်ကိုတော့ကိုအောင်လွင်ဦးကပြောပြပေးပါရှင်။
စဉ္ညင်ချူလောင်အောင်ပူချိန်မြင့်တက်မှုတွေမိုးကောင်ရေရှားမှုတွေရေကြီးရေရှမ်းမှုတွေကြီးမားတဲ့တောမီလောင်ချမ်းမှုတွေလို့တဘာဝဘေးအန္တရာယ်တွေကမ္ဘာနေရာတော်တော်များများမှာကြုံတွေ့နေရတာပါ။ရာသီဥဖောက်ပြန်မှုတွေရဲ့အကျိုးဆက်တွေဟာလူတွေရဲ့ကျန်းမာရေး၊စိုက်ပျိုးရေး၊ကေယစနစ်တွေနဲ့အခြေခံဆောက်အုံတွေပေါ်မှာလည်းအကြီးအကျယ်ရိုက်ခတ်နေပါတယ်။ဒီလိုရာသီဥဖောက်ပြန်မှုတွေကြောင့်နောက်ဆက်တွဲကြုံရတဲ့တဘာဝဘေးအန္တရာယ်တွေကိုတော့ကမ္ဘာမှာပုံစံမျိုးမျိုးနဲ့ခံစားနေရပေမဲ့ရက်ကမှုအတိုင်းတာမှာတော့ကွဲပြားမှုတွေရှိနေတယ်လို့လည်းကမ္ဘာမိုးလေဝသဆိုင်ရာအဖွဲ့ WMO ရဲ့အစီရင်ခံစာသစ်မှာဖော်ပြထားတာပါ WMO အဖွဲ့ရဲ့ကမ္ဘာရာသီဥတုသုတေသနအစီအစဉ်အကြီးအကဲပေါ်လိုရူတီကတော့ကမ္ဘာတဝန်းရာသီဥတုဖောက်ပြန်မှုတွေနဲ့ပတ်သက်လို့ပိုင်းခြားစိတ်ပြသုံးသပ်နိုင်တဲ့ပုံစံတစ်ခုတိတိကျကျမရှိပေမဲ့အကျိုးဆက်တွေခံစားနေရတဲ့အခြေအနေတွေကိုတော့အတိတ်ဒေသလိုနေရာမျိုးတွေမှာတိတိကျကျတွေ့မြင်လာနေရတယ်လို့ပြောပါတယ
် We have seen wildfires in the Arctic So there is a favoring conditions related to the fact that climate change is acting, so you are melting the permafrost.
အတိတ်တွေမှာတော်မီလောင်တာမျိုးလည်းကျွန်တော်တွေ့ဘူးခဲ့ကြပါပြီ။ဒါကြောင့်ရာသီဥတုဖောက်ပြန်မှုတွေလက်တွေ့ကြုံနေရပြီဆိုတဲ့အချက်နဲ့ပတ်သက်လို့လက်ခံနိုင်တဲ့အခြေအနေမျိုးတွေတွေ့နေရပါပြီ။ဒါရောရေခဲလွှာတွေအေးပြောကုန်ပြီးစိုက်ခင်းတွေလည်းပိုတိုးလာနေပါတယ်။တခါတရံလေပြင်းတွေလည်းတိုက်တက်ပါတယ်။ဒီလိုကြောင်းရင်းတွေတော်တော်များများရှိနေပါတယ်။
ရာသီဥတုဖောက်ပြန်မှုတွေကြောင့်နောက်ဆက်တွဲသဘာဝဘေးအန္တရာယ်ဖြစ်တဲ့အကြောင်းရင်းတွေထဲမှာစိတ်ဝင်စားစရာတစ်ခုအနေနဲ့ကတော့အာတိတ်ဒေသမှာတောမီးလောင်ကျွမ်းမှုတွေဖြစ်စေတဲ့မုန်တိုင်းနဲ့မိုးရိုးတွေပိုပြီးအဖြစ်များလာနေတဲ့အဖြစ်ဖြစ်ပါဒီလိုရာသီဥတုဖောက်ပြန်မှုတွေရဲ့အကျိုးဆက်တွေကိုကမ္ဘာပေါ်ကတချို့နေရာတွေမှာအရင်တုန်းကကြိုတင်ခံမှန်းထားတာတက်ကိုပိုပြီးမြင်းမြန်းဆန်းဆန်းခံစားလာနေရတယ်လို့လည်းရာသီဥတုဆိုင်ရာကျွမ်းကျင်သူပေါလိုရူဒီကပြောပါတယ်
It depends on what is your target, because if it is the Arctic, the answer is yes. So you see an acceleration of the melting in the recent...
ကိုရီရဲတဲ့နေရာပေါ်မှာတော့မူတည်ပါတယ်။အတိတ်ဒေသမှာဆိုရင်တော့မန္တလေးလိုပဲအဖြေပေးရမှာပါ။လွန်ခဲ့တဲ့9နှစ်6နှစ်အတွင်းရေခဲတဲ့အရေးပြောတဲ့နှုံတိုးလာတာကိုလည်းတွေ့ကြမှာပါ
။ရာသီဥတုဖောက်ပြန်မှုတွေရဲ့အကျိုးဆက်တွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုလက်တွေ့အကောင့်ထဲဖော်ဖို့လိုအပ်နေတယ်လို့လည်းကမ္ဘာမိုးလေဝသဆိုင်ရာအဖွဲ့ WMO ကကြမ်းကျင်သူတွေတိုက်တွန်းနေကြတာပါ။ဒါပေမဲ့လည်းအာတိတ်ဒေသမှာကြုံနေရတဲ့ရာသီဥတုဖောက်ပြန်မှုအခြေအနေမျိုးတွေဟာတဲနဲ့ဖုံဖုံနှဲနေလို့ကမ္ဘာပေါ်ကတခြားနေရာတွေကဖြစ်ရမျိုးတွေနဲ့တော့တူညီနိုင်မှာမဟုတ်ကြောင်းလဲ WMO အဖွဲ့ရဲ့ကမ္ဘာရာသီဥတုသုတေသနအစီအစဉ်ရဲ့အကြီးအကဲပေါ်လိုရူတီကသတိပေးထားပါတယ်ခင်ဗျာ။
ရရှိများရှင်။တရားပြည်နယ်မှာဗိုလ်ချုပ်ကြီးဟုစိုက်ထူမဲ့အစီအစဉ်အတွက်အခြေတင်ဖြစ်စရာတွေကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်ဖို့ပြည်နယ်ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတချို့ပြန်ပေါ်လာပါတယ်။မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားဘလောက်ထိဆက်ရှိဖို့လိုအပ်နေပါလဲ။နှစ်ပေါင်းများစွာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာစစ်ကောင်ဆောင်တွေရဲ့အာဏာမက်မောမှုတသက်ကြောင့်လားနိုင်ငံရေးကောင်းဆောင်တွေရဲ့အားနဲ့ချက်ကြောင့်လားစရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာစွန့်နေကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်စွန့်နေကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်စွန့်နေမင်းမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။သောတာရှင်များရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေကြတဲ့ထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေကိုဒီနှစ်မိုးရာသီကုန်ရင်ဘင်္ဂလားပင်လယ်ော်ထဲမှာရှိတဲ့ဘဟာဆန်ချားဆိုတဲ့ကျွန်းပေါ်မှာပြောင်းပြီးတော့ထားလိုက်မယ့်အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကလွန်ခဲ့တဲ့သတင်းပတ်တွေအတွင်းမှာကြေညာလိုက်ပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေကတော့ဒီကျွန်းဟာလုံခြုံစိတ်ချမှုမရှိတဲ့အတွက်ဝန်ကြီးချုပ်ပြောတဲ့အတိုင်းသွားနေမှာမဟုတ်ဘူးလို့ပြောကြပါတယ်။ဒီအကြောင်း VOA သတင်းတောက်မတ်ခူစိန်သတင်းပေးပို့ထားတာကိုဇော်ဝင်းလိုင်ပြောပြပေးပါရှင်။
ဘင်္ဂလားဒေ့ရှ်အစိုးရဟာအခုလိုပြောင်းမဲ့အစီအစဉ်ကိုဒုက္ခသည်တွေနဲ့ကြိုတင်တံပင်ခြင်းမရှိဘဲလှုပ်ဆောင်ခဲ့တာပါ။ကောက်ဆက်စ်ဘဇားကဂျမ်တိုလီဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်မဆူရာဘေဂမ်ကတော
့"အဒူဟူဇန်လောယန်ရဲ့ဒီယာဟော့ဒဲရ်ချင်းဂရီဇာယွန်
"ကျမတို့သွားနေတဲ့ကျွန်းပတ်လယ်မှာရေရွေကြီးပဲရှိနေတော့ဘေးကင်းရာကိုရွှေ့ပြောင်းဖို့မဖြစ်နိုင်ပါဘူး။ဒါကြောင့်ကျမတို့အဲ့ကျွန်းကိုမသွားချင်ပါဘူး
။ကျွန်းရဲ့အခြေအနေအပြည့်စုံကိုပွင့်လင်းမြင်သာစွာအသိပေးပြတဲ့နောက်ကိုယ်တော်နဲ့ကိုပြောင်းလို့သူတွေကသာအဲ့ဒီကျွန်းကိုပြောင်းရွှေ့ခွင့်ပြုစင်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာလက်ထောက်တာဝန်ခံဖေရောဘဆင်ကပြောပါတယ
် Any attempts to force people to go to the island or create conditions requiring movement there for any reason is totally unacceptable
ဒီလူတွေအဲ့ဒီကျွန်းကိုအဓမ္မရွှေ့ပြောင်းခိုင်းမယ်ဒါမှမဟုတ်အဲ့ဒီကျွန်းကိုမဖြစ်မနေရွှေ့ပြောင်းအောင်ခြေနေတွေကိုဖန်တီးမယ်ဆိုရင်ဘင်္ဂလားဒေ့ရှ်အစိုးရဘောနိုင်ငံတကာအသိုင်းအဝိုင်းရဲ့ကန့်ကွက်မှုတွေအကြီးအကျယ်ဖြစ်လာနိုင်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အရှေ့တောင်ပိုင်းကမ်းရိုးတန်းဒေသတွေမှာရိုဟင်ဂျာဒုက္ခသည်ပေါင်းတသန်းကျော်ရှိနေပြီးအများစုဟာမှတ်ပုံမတင်ပဲတရားမဝင်နေထိုင်နေကြတာလို့ဆိုပါတယ်လူဦးရေထူထပ်လုံးပြီးဖြစ်နေတဲ့သူတို့အနေနဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေရဲ့ဝန်တော့ဝန်ဖိုးကိုဆက်ပြီးထမ်းမထနိုင်ကြတော့ဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်မြန်မာဘက်ကဒီဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုအသိမှမပြုပေမဲ့ဒီဒုက္ခသည်တွေကိုပြန်လည်ခံရေးအတွက်ကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဆောင်နေပါတယ် ဒုက္ခသည်တွေကျွန်းကိုပြောင်းထားမဲ့အကြောင်းနိုင်ငံတကာကကိုယ်စားလှယ်တွေကိုဝန်ကြီးချုပ်ရှေ့ခတ်စီနာကပြီးခဲ့တဲ့သတင်းပတ်အတွင်းပြောပြခဲ့တာပါဒါပေမဲ့စတူယန်မီတာ3000လောက်ကျယ်ဝန်းပြီးလွန်ခဲ့တဲ့9နှစ်လောက်ကမှရေလယ်မှာပေါ်လာတဲ့အဲ့ဒီကျွန်းပေါ်မှာလူတွေနေလို့ရနိုင်ပါမလားဆိုတဲ့အပေါ်အများစုကစိုးရိမ်နေကြပါတယ်ဒီရေတက်တဲ့အချိန်မှာကျွန်းရဲ့အများစုဟာရေလွန်းသွားလေရှိတယ်လို့ဒေသကမြေစင်းဌာနကအရာရှိတူက VOA ကိုပြောပါတယ်အမည်မဖော်လိုတဲ့တစ်တော်ဌာနကအရာရှိတူကလည်းအဲ့ဒီကျွန်းပေါ်မှာစိုက်ပျိုးလို့ရနိုင်တဲ့အခြေအနေရောက်အောင်နောက်ထပ်နှစ်20လောက်လိုအပ်မယ်လို့ပြောပါတယ်ဒုက္ခသည်တွေကျွန်းပေါ်မှာနေနိုင်ရေးအတွက်လွန်ခဲ့တဲ့လအနည်းငယ်ကတည်းကဝန်ထမ်းတွေအဆောက်အုံတွေစောင့်နေကြကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်နဲ့ပြန်လည်နေရာချထားရေးကော်မရှင်နာမင်းကြီးမိုဟာမက်အဗ်ဒူကလမ်ကပြောပါတယ်
မွန်ဆူန်ကရနေဘောရှန်ကရနေကပ်စကတ်တူဘီဂနီတော့ဟဲ့ဆာ
မိုးရီဖြစ်နေတဲ့အတွက်လုပ်ငန်းတွေကအတိုင်းအတာတစ်ခုထိကြန့်ကြာနေပါတယ်ဒါပေမဲ့ကျွန်းပေါ်ကလုပ်ငန်း90ရာခိုင်နှုန်းလောက်တော့ပြီးနေပါပြီစက်တင်ဘာလကုန်လောက်ဆိုရင်ဒုက္ခသည်တွေပြောင်းနေလို့ရအောင်ဆောက်လုပ်ရေးလုပ်ငန်းတွေပြီးစီးလောက်ပါပြီ
ဘာဆန်ချာကျွန်းမှာပြောင်းနေလို့သူတယောက်မှသူ့အနေနဲ့မတွေ့ဘူးသေးတာကြောင့်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒီအစီအစဉ်ကိုဖျက်တင်တယ်လို့ဂျာမိုလီဒုက္ခသည်စခန်းကနူဘီဟူစိန်ကလည်းပြောပါတယ
်ကော့ဆိုဒရဲလာဟာတာဆိုတဲ့တဲမကလမဇီခါနီဝရိုဇော်ဘဲရှို
ဒီကောက်ဆက်ပဇာမှာဆိုရင်ရေကြီးတယ်ဆိုတာနဲ့တောင်ပေါ်ဒါမှမဟုတ်စခန်းထဲကိုပြောင်းပြေးလို့ရသေးတယ်နေနေပိုင်းဖြစ်တဲ့အဲ့ဒီကျွန်းမှာသွားနေရတယ်ဆိုရင်တော့ဘေးရန်တွေကြီးကြီးမားမားဖြစ်လာရင်ကျွန်တော်တို့ပြေးစရာနေရာမရှိပါဘူးပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရကကျွန်တော်တို့ကိုပို့လိုက်မယ်ဆိုလို့ရှိရင်လူသူမရှိတဲ့ကျွန်းမှာပြည်နေတန်းပြေးခံထားရတယ်ဖြစ်ပါလိမ့်မယ်ဒါကြောင့်ကျွန်တော်တို့ဘာဆန်ချာကျွန်းကိုမသွားချင်ပါဘူး
ရိုဟင်ဂျာဒုက္ခသည်တွေကိုဒီကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရဟာပြီးခဲ့တဲ့2015ခုနှစ်ကတည်းကစတင်ခဲ့တာပါ။ဒါပေမဲ့ဒုက္ခသည်တွေရွှေ့ပြောင်းဖို့အတွက်ကျွန်းပေါ်မှာအိမ်တွေစောင့်နေတယ်ဆိုတာကို UN နဲ့တခြားမိတ်ဖက်အဖွဲ့အစည်းတွေကို2018ခုနှစ်ဧပြီလကမှစပြီးအသိပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VO ရဲ့ညနေဘက်အစီအစဉ်တွေကိုညနေ9:00နာရီထိ Washington DC မြို့တော်ကနေလှိုင်းဒိုမီတာ16.25ဒုကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ညပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ16.25/31 နဲ့လှိုင်းလက်မီတာ190ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါမယ်ရှင
်ဒီသတင်းပတ်တွေအတွင်းအမေရိကန်ကိုယ်စားလှယ်တွေနဲ့ကာတာမှာတွေ့ဆုံခဲ့တယ်လို့တာလီဘန်ကအတည်ပြုပြောပါတယ်အာဖဂန်နစ္စတန်နိုင်ငံက18နှစ်ကြာစစ်ပွဲအဆုံးသတ်ဖို့အတွက်အခုလိုတွေ့ဆုံကြတာပါဒိုဟာမှာကျင်းပတဲ့ဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကတောင်နဲ့အလဲအရှဆိုင်ရာဒုလက်ထောက်နိုင်ငံကြားရေးဝန်ကြီးအဲလစ်ဝဲလ်စ်ကဦးဆောင်ခဲ့တယ်လို့တာလီဘန်ပြောခွင့်ရကတောက်ကြနေတဲ့ကဗီအိုအီကိုပြောပါတယ်အမိမဖော်လို့တဲ့တာလီဘန်အရာရှိတဦးကတော့ဒီအခုဆွေးနွေးပွဲအတွင်းရှေ့လျှောက်အပြန်အလှန်ဘယ်လိုဆက်သွယ်ညှိနှိုင်းခဲ့ကြမလဲဆိုတာကိုဆွေးနွေးခဲ့တာလို့ပြောပါတယ်ခင်ဗျာစီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်တပ်ဖွဲ့နဲ့ပူးတွဲပြီးတော့ကင်းလှမ်းမဲ့တူရကီတပ်ဖွဲ့တွေကိုတင်နန်းပေးဖို့ပစ္စည်းကိရိယာတွေတူရကီစစ်အခြေစိုက်စခန်းကိုရောက်ရှိသွားပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်တူရကီတောင်ပိုင်းမှာအမေရိကန်တပ်ဖွဲ့တို့အသုံးပြုနေတဲ့မဟာဗျူဟာကျတဲ့ Incirlik လေတပ်အခြေစိုက်စခန်းကိုတင်နန်းပစ္စည်းတွေရောက်ရှိသွားတဲ့အကြောင်းဝန်ကြီးမက်ဒစ်ကပင်တဂွန်စစ်ဌာနချုပ်မှသတင်းတောက်တွေကိုတောက်ကြနေတာကပြောဆိုခဲ့တာပါကမ္ဘောဒီးယားနိုင်ငံမှာမနေ့ဖန်တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါတယ်။ဒါပေမဲ့လည်းဒီရွေးကောက်ပွဲမှာအဓိကတိုက်ခိုက်ပါတီတွေမပါဝင်နိုင်တဲ့အတွက်အာဏာကို33နှစ်ကြာရယူထားတဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရကပဲဆက်ပြီးတော့အာဏာချုပ်ကင်ထားလိမ့်မယ်လို့အများကယူဆထားတာပါ။အခုခါမှာတော့နိုင်ငံတော်ဝန်ကမဲယုံနေမှာမဲဘုံတွေအစင်းသင်းဖြစ်နေပြီးတော့မဲယုံ2300မှာလဲမဲဆန္ဒရှင်စီးရင်တွေထုတ်ပြန်ပြီးထားပါပြီ။မှတ်ပုံတင်ထားတဲ့မဲဆန္ဒရှင်ဥယေဟာတော့ 8.3 သန်းရှိတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တပရဒေ့ရှ်ပြည်နယ်မှာမိုးသည်ထန်စွာရာသွန်းနေရမှာအိမ်တွေပြိုကျပြီးတော့ရေကြီးရေလျံမှုတွေဖြစ်နေတာကြောင့်နှစ်ရက်အတွင်းလူပေါင်း49ဦးထက်မနည်းသေဆုံးခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကမ်ချန်ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံးကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.